ဥရုယာတီပြောင်းလဲမှုဆိုင်ရာ2015ပါရီသဘောတူညီချက်ပြင်ဆင်ဖို့စီးမင်းသက်တွေကိုပိုလန်နိုင်ငံမှာဥရုယာတီပြောင်းလဲမှုဆိုင်ရာကုလသမဂ္ဂအစည်းအဝေးတွေမှာနှစ်ပတ်ကြာအကြိမ်နဲ့ညှိနှိုင်းဆွေးနွေးကြပြီးနောက်ပိုင်းမှာတော့ကမ္ဘာတစ်ဝှမ်းကခေါင်းဆောင်တွေသဘောတူထားတဲ့စီးမင်းသက်တွေကိုစနေနေ့မှာထုတ်ပြန်လိုက်ပါတယ်နိုင်ငံသားညာကျော်ကတန်တမန်တွေနဲ့ဝင်ကြီးတွေဆွေးနွေးခဲ့တဲ့သဘောတူညီချက်ကိုဒီအစည်းအဝေးပွဲတွေရဲ့ဥက္ကဋ္ဌပိုလန်နိုင်ငံရဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာဒုဝန်ကြီးမီကဲလ်ကော်တီကာကပိုလန်နိုင်ငံတောင်ပိုင်းမြို့ကတ်တိုဗီစီမှာစနေနေ့တော့ဟာတည်ပြုလိုက်တာလည်းဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့နိုင်ငံတစ်ခုချင်းစီရဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုနှုန်းကိုပုံမှန်လည်းတင်ပြဖို့နဲ့တိတိတသာလျှော့ချနိုင်အောင်ဆောင်ရွက်ဖို့တင်းကြပ်တဲ့စီမင်းစည်းကမ်းတွေချမှတ်ရင်ကုလသမဂ္ဂအစည်းအဝေးပွဲတွေကလည်းဆွေးနွေးခဲ့ကြရလည်းဖြစ်ပါတယ်။အကယ်၍2030ပြည့်နှစ်ထိမှကာဗွန်ဒိုင်အောက်ဆိုက်လိုဓာတ်ငွေတွေထုတ်လုပ်မှုကိုတိတိတသာမလျှော့ချနိုင်ဘူးဆိုရင်တော့အလွန်ဆိုးရွားတဲ့ကမ္ဘာကြီးပြည်နယ်လာမှုဘေးရန်ကိုရင်ဆိုင်ရနိုင်တဲ့အကြောင်းသိပ္ပံပညာရှင်တွေကပြောဆိုထားပါတယ်။ကာဗွန်ထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့နိုင်ငံအချင်းချင်းကြားအပေးအယူညှိနှိုင်းမဲ့ကိစ္စနဲ့ကမ္ဘာကြီးပြည်နယ်လာမှုတားဆီးရေးအတွက်ပို့ပြီးတော့ထိထိရောက်ရောက်ဆောင်ရွက်ရမယ့်ကိစ္စတွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့ကိုတော့ဒီအစည်းအဝေးကရွှေ့ဆိုင်းထားပါတယ်။